ဒီတစ်ပတ်တော့ဒင်းတို့အပါအဝင်သဘာဝတောရင်းကလွားတွေကလူတွေအတွက်ဘယ်လိုအန္တရာယ်တွေပေးနိုင်လဲဆိုတော့တောရင်းကရီချန်နယ်ကလည်းလူတွေကိုကူးစက်နိုင်တဲ့ယောဂါပိုးတွေအကြောင်းသူတေသနာလုပ်နေတဲ့ဒေါက်တာအောင်တန်းတို့ကပြောပြပေးမှာပါကမ္ဘာကယောဂါအဖြစ်နဲ့တက်မှတ်လိုက်တဲ့ COVID-19 ဟာတရုတ်နိုင်ငံဝူဟန်ကနေစတင်ခဲ့တာဖြစ်ပါတယ်ဝူဟန်ပင်လယ်စာဈေးမှာကျက်ဝက်အမဲလိုစားနေကြအသားငါးတွေပြင်လင်းလိုတွေမွေတွေကြောင်ကလိုးနဲ့တခြားတောရင်တိရစ္ဆာန်အစုံကိုပါရောင်းချပါတယ်2019ဒီဇင်ဘာ31ရက်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရတယ်လို့တရုတ်အစိုးရက WHO ကမ္ဘာ့ကျန်းမာရေးဌာနကိုကြောင်းချခဲ့ပြီး SARS-CoV-2 လို့နာမည်ပေးခဲ့ပါတယ် January လမှဈေးအလုံးကိုယာယီပိတ်လိုက်ပြီးတောရင်တိရစ္ဆာန်တွေဖမ်းဆီးရောင်းချစားတောက်မှုမလုပ်ဖို့ပါယာယီပိတ်ပင်ခဲ့တာပါ February လဆန်းမှာတော့ချိုးဖောက်တဲ့လူ900လောက်နဲ့တောတရိတ်ဆန်4000နေပါကိုဖမ်းဆီးအရေးယူပါတယ်။ဘာကြောင့်ပါလဲ2020 February လ20ရက်နေ့မှာဒီယောဂါပိုးအကုဆက်ခံရသူက39000လောက်ရှိလာပြီး6600ကျော်ကိုတည်ဆုံးစေခဲ့တဲ့ COVID-19 ဖြစ်ပေါ်မှုဟာတောရင်တရိတ်ဆန်တွေနဲ့ဆက်နွယ်နေတာကြောင့်လို့ဒေါက်တာအောင်တန်းတူကပြောပါတယ
်။တောရင်တရိတ်ဆန်တွေမှာလည်းတို့ဘာသာတို့ဖြစ်နေရောဂါရှိတယ်။ climate change နေစာဖြစ်တဲ့အချိန်မှာတို့တွေကလည်းကျွန်တော်လူတွေနေရာရောက်လာရဲကျွန်တော်လူတွေကလည်းလူတွေတိုးပွားလာရဲအမျှကျွန်တော်နေရာချဲ့ထွင်နေတို့တွေကိုသွားဖမ်းတာရှိတယ်။တောရင်တိရစ္ဆာန်တွေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရင်တိရစ္ဆာန်တွေကလူတိုက်တတော်ဖြစ်တဲ့ memory ပေါ့နော်။ memory ဆိုတော့ကျွန်တော်နဲ့ biology နည်းနည်းဆင်တဲ့အပိုင်းတွေရှိတယ်။ကျွန်တော်ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံတင်းအောင်နေတတ်တယ်အကင်းအောင်တွေရဲ့မင်းတို့ကိုဖမ်းတယ်ဖမ်းနေပြီးတော့တခြားကျွန်တော်ပုံမှန်စားနေကြကြက်တို့ဝက်တို့အင်းတွေတော့အနီးကပ်ထားတဲ့အချိန်မှာဝက်တို့ကြက်တို့အနေနဲ့သင့်ကျွန်တော်စားမိတဲ့အခါယောဂါဖြစ်လာနိုင်လို့မင်းတို့ direct စားတဲ့အချိန်ကျရင်လည်းတို့ယောဂါကြီးကူးလာနိုင်တယ်ကျွန်တော်ဘယ်လိုဖြစ်လဲဆိုတော့တခြားမချက်ထားတဲ့ဟင်းတွေကိုစားရလည်းဖြစ်နိုင်နိုင်လို့တို့စီက direct contact တွေအနီးကပ်နေလို့ကူးလာနိုင်နိုင်လည်းဖြစ်တယ်
သူတေသနာပညာရှင်ပမောက္ခခရစ်စတန်အန်ဒါဆန်ဦးဆောင်တဲ့ American NIH ကျန်းမာရေးဌာနဥရောပနဲ့ Australia တက္ကသိုလ်တွေကသူတေသနာပညာရှင်တွေကကမ္ဘာကပ်ရောဂါဆို COVID-19 ကိုရိုနာဗိုင်းရပ်စ်ဟာလူဖန်တီးယူတာမဟုတ်ဘဲသူဖြစ်စဉ် origin ကသဘာဝအလျောက်ဖြစ်လာတဲ့ virus ပိုးဖြစ်တယ်လို့သူတို့ရဲ့တွေ့ရှိချက်ကိုတင်ပြခဲ့ပါတယ်။မျိုးဗီဇဆိုင်ရာသူတို့ရဲ့လေ့လာချက်အရ SARS-CoV-2 ဒါမှမဟုတ်2000 COVID-19 မှာဖြစ်စဉ်နှစ်မျိုးရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဖြစ်စဉ်နှစ်မျိုးတွေကတစ်မျိုးကအရင်ကဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံမှာစတင်တဲ့ကြောင်ကလိုးလိုကောင်ကနေကူးတဲ့ SARS ရောဂါလို့ Sorry Arabian ကနေစတင်တဲ့ကလောက်ကနေကူးဆက်တဲ့ MERS ရောဂါလို့လူစီကိုတခြားသရဝါရီစီကနေကူးပြီးအသွင်ပြောင်းလာတဲ့ဖြစ်စဉ်ကလာကြောင်းနဲ့အခုဖြစ်ပေါ်နေတဲ့ SARS-CoV-2 ဟာလင်းလိုတွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တိတ်ကိုတူတယ်လို့ပြောပါတယ်။ဒါပေမဲ့လင်းလိုကလည်းလူကိုဓာတ်ရိုက်ကူးတယ်ဆိုတော့အထောက်ထားတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဖြစ်စဉ်နောက်တစ်မျိုးနဲ့ဖြစ်လာတဲ့ဗိုင်းရပ်စ်ကတော့ဥပမာအာရှနဲ့အာဖရိကတွေမှာတွေ့ရတဲ့သင်္ခွေချက်တွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS-CoV-2 နဲ့တိတ်တူပြီးလူစီကိုဓာတ်ရိုက်တယ်မှမဟုတ်ကြောင်ကလေးလိုအကောင်ကနေတဆင့်ကူးတာဖြစ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။တော်တောင်ထူတတ်တဲ့မြန်မာနိုင်ငံမှာလည်းတဘောင်းကတောရင်တရစ်ဆန်တွေကလည်းလူတွေကိုကူးဆက်တဲ့ယောဂါပိုးတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုကောက်ယူနေတယ်လို့ဒေါက်တာအောင်တန်းတို့ကပြောပါတယ်
။ကျွန်တော်လုပ်တဲ့ project က9နှစ် project ပေါ့နော်။ဒီနှစ်ဆိုရင် research လုပ်တဲ့နောက်ဆုံးနှစ်နောက်နှစ်ဆိုရင်ကျွန်တော် research ကရတဲ့အဖြေကိုအကုန်လုံးပြင်ပြီး publish လုပ်မှာပေါ့နော်။ကျွန်တော် project က2ပိုင်းတရစ်ဆန်တွေကိုလည်းတောကောင်နေစီကလည်း sample ယူရဲ project အနေနဲ့ရောတောကောင်လိုက်ဖို့တော့အားမပေးဘူး။ဒါပေမဲ့တောကောင်လိုက်တဲ့ဆီကနေရရဲ့အသားစားတွေပါယူပြီးကျွန်တော်စစ်ဆေးရရှိရယ်။ကျွန်တော်ကအဓိကလူတွေမှာဘာရောဂါဖြစ်နေလဲသိချင်တော့လူတွေဆီကနေစံပုံနမူနာတွေလည်းအများကြီးယူရယ်။သွေးတွေဒီပစောင်းကစံပုံတွေအများကြီးယူပါတယ်။အဲ့ဒါနေ result တွေကတော့ဟိုအသက်တွေကျွန်တော်မှန်မှန်ထားရဲ့ဟာဖြစ်လာနိုင်မလားဆိုတော့ကြောတတ်သေးဘူးပေါ့နော်။ project ကမပြီးသေးဘူးဆိုပေမဲ့ကျွန်တော်ရရဲ့လူစံပေါ်လေးဆိုရင်တောင်းတဲ့ထဲမှလုံနေတဲ့လူတွေတောင်းတဲ့ထဲကနေမျိုးပေါ်တက်တဲ့လူတွေဆိုတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အဖြေရောထွက်လာမယ်လို့ထင်တယ်
အခုလိုအဖြစ်ထုတ်မပေးနိုင်သေးတယ်ပဲ။တောရန်တရိတ်ဆန်တွေစီကယောဂပိုးရီလူတွေကိုကူးဆက်ပြီးအန္တရာယ်ပေးနိုင်တဲ့အတွက်သတိထားကြဖို့လည်းတိုက်တွန်းပါလေ။အထူးသဖြင့်မင်းတို့ခြေကိုစီးပွားဖြစ်ထုတ်လုပ်နေတဲ့လုပ်ငန်းတွေကလူတွေကိုပညာပေးဖို့လိုအပ်နေတယ်လို့ပြောပါတယ်။
ကျွန်တော် project ဒီအရင်တုန်းကလည်းကျွန်တော်ဒီလိုပဲအဲတွေးဆရာနေလူကိုကူးရဲ့ဒီ project တစ်ခုမှလုပ်ဖို့ရဲ့ဟိုတွေး observation တစ်ခုပေါ့နော်မြင်တွေ့ရတဲ့တစ်ခုကျွန်တော်ပြောပြခြင်းလို့ကျွန်တော်ဖအာမှာလင်းတို့ကူဆိုရင်းရှိရယ်လင်းတို့ကူကဒါ tourist attraction တစ်ခုလင်းတို့ကူဆိုတော့ကျွန်တော်တို့တရားအောက်ကနေဖုန်းကြီးကျောင်းကနေတဆင်သွားရယ်ကူထဲမှာဆိုရင်လင်းတို့ပေါင်းတန်းချီရှိရယ်အဲကူကိုပုတ်ပြန့်ငါးပြီးတော့လင်းတို့ချီထုတ်တယ်ခင်ဗျလင်းတို့ချီကနေဓမ္မီဩဇာကိုဟိုတခြားသုံးလို့ရတဲ့နေရာတွေအတွက်အဲလင်းတို့ချီကိုကောက်တယ်ကောက်တဲ့ဒီအလုတ္တမရရှိတယ်အလုတ္တမရလည်းအဲဒီဘုန်းကြီးကျောင်းသားမှာပဲနေတာသူအလုတ်ကောက်တဲ့ခါကျရင်ဘာမှကိုယ်ပေါ်မှာဝတ်သွားတာမရှိဘူးအကာအကွယ်ဘာမှမရှိဘူးပုံမှန်ဝင်းနေကြအင်းကြီးရဲ့ထမင်းရဲ့နဲ့ပဲဖဏတ်တော်မပါဘူးကဖဏတ်မပါပဲနေဒီတိုင်းဝင်သွားတယ်တကယ်လို့ဒီလင်းတို့တန်းချီမှာယောဂတစ်ခုခုသာရှိခဲ့သည်ဆိုပြီးတော့ဒီလင်းတို့ချီသွားကောက်တဲ့အချိန်မှာချောင်းမှာကွဲရရှာတာတစ်ခုခုရှိခဲ့သည်ရှိတော့ယောဂကုလနိုင်တယ်အဲယောဂကနေတဆင်သူမိသားစုကနေတဆင်တခြားလူကိုကူးလာနိုင်တယ်ဆိုတော့ကျွန်တော်စီမှာလည်းအဲ့လိုကြီးလည်းနည်းနည်းအားနည်းနေရရရှိတယ်အဲအဲ့လိုတောရန်ဒရိတ်ဆန်နေတဲ့အခြေတွေ့များနေနေရာတွေကပိုပြီးကူးဆိုင်တယ
်ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်တွေနဲ့ဒီသတင်းပတ်သက်တိတ်ကောင်းနဲ့မြို့ပြရဆန်းတော်ကြီးဒီမှာပဲကျန်းသားလည်းပြောရစီဆက်တော်မှာပြန်ပြီးဆုံးကြအောင်လို့